အခုစတဲ့တိတ်ပန်တဲ့မြေပြင်ရကန္နာကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 ကရောဂါဖြစ်သွားတာရှင်းလာကြလာချိန်မှာဒီရောဂါနဲ့တိုက်ဆုံးရသူကဘာမှ8,000ရှိလာတဲ့အတွက်ကာကွယ်ဆေးရဖို့အပြင်းထန်ကြိုးစားနေကြပါလေ။ဒီကြားထဲအချိန်လေးပိုးပြီးဆိုးနေနိုင်တဲ့တကြောပြန်ကူးစက်တဲ့ဒုတိယပိုင်းအန္တရာယ်ပါရှိနေတဲ့အတွက်သောသက်ဆဲကာဝယ်ဆေးတွေကအလားလာရှိတဲ့ဆေးတွေနဲ့ပတ်သက်ပြီးအမှုစီဝဗီဒပြင်းရရှင်ဝက်ဆင်တာဝန်ကြီးတွေနည်းနည်းပြီးပြင်ပြပေးမှာပ
ါလာလာကောင်းတဲ့ကာဝယ်ဆေးဆိုတဲ့ဟာကတော့ပြည်ပေါင်းဆိုလို့ရှိရင်၅ခုရှိတယ်ပေါ့နော်ပထမဦးဆုံးအနေနဲ့ပြောရမယ်ဆိုရင်တော့ US Trade Site Moderna ကုမ္ပဏီကထုတ်တဲ့ mRNA ကာဝယ်ဆေးတစ်ခုဖြစ်ပါတယ်သူတို့ Phase 3ကိုစခဲ့တဲ့ဟာက July 28ရက်နေ့မှာနံပါတ်2ကတော့ Pfizer ရဲ့ German company ရဲ့နောက်တရုတ် company တို့ရဲ့အုံခုပေါင်းပြီးတော့သူတို့လေ့လာစမ်းသပ်နေတဲ့ဟာတစ်ခုရှိတယ်။အဲ့ဒါလည်း mRNA ကပဲပြီးတယ်။သူတို့လည်းအခုဒါ Phase 3ကိုသူတို့စမ်းနေတယ်ပေါ့နော်။တတိယအခုအနေနဲ့ဆိုလို့ရှိရင် Cancer Robot ဆိုတာတရုတ်ကြီးကအခြေစိုက်ပါ။သူကကြတော့တရုတ်ကြီးအခြေစိုက် Biotech ဒီကနေ့ပညာ company ဖြစ်ပေမဲ့တရုတ်ကြီးစတက်နဲ့သူတို့တွဲပြီးတော့လုပ်တဲ့ဟာပေါ့နော်။စတက်မှဆိုလို့ရှိရင်တော့သူတို့ကပုံကွင်းကိုပေးထားပြီးဆိုပြီးတော့သိရပါတယ်။ဒါမှမဟုတ်ဖြီးသူတွေအတွက်ကိုသူတို့ Phase 3စမ်းတဲ့ဥစ္စာကတော့စမ်းနေကြုံနေတယ်။now နံပါတ်၄ခုကကြတော့ UK ခြေစိုက် University of Oxford ကသူကဒီ Sweden company နဲ့ပူးပေါင်းပြီးသူတို့လေ့လာစမ်းသပ်နေတယ်ဟာအဲ့ဒါလည်းဒီ Phase 3မှာသူတို့ပါနေပါတယ်နောက်နံပါတ်5ကကြတော့ဒီတရုတ်ကြီးခြေစိုက် company တခုပဲသူတို့ရဲ့ Phase 3ကိုကြ UAE မှာသူတို့စပြီးတော့လူတွေကိုစမ်းနေပြီဆိုပြီးတော့သူတို့ပြောထားတယ်ဒါပေမဲ့အချိန်မီဘယ်လိုရှိတယ်ဆိုတဲ့ဟာကတော့စောင့်ကြည့်အောင်ပဲပေါ့နော
်ဒီ mRNA ကိုအခြေတည်ပြီးတော့စမ်းတယ်ဆိုတော့ဘယ်လိုစမ်းတာလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါ mRNA ဆိုတဲ့ဟာကိုမပြောခင်မှာဆို mRNA ဆိုတာ RNA တဲ့အမျိုးပဲပေါ့နော်ဆိုတဲ့အခါကျတော့ဒီအခုချိန်လောက်ဆိုလို့ရှိရင်တော့လူတော်တော်များများရင်းနှီးကြွဝင်နေမှာတော့မျိုးဗီဇ DNA ဆိုတာလူတွေရောဒီသက်ရှိသက်တော်ဘာတွေတိုင်းမှာရောမျိုးဗီဇ DNA ဆိုတာရှိရပါတော့ဒီ DNA ကနေပြီးတော့ protein တွေတော့ glue ခဏဆိုတဲ့ဆက်တစ်လုံးနဲ့တစ်လုံးနဲ့ဆက်သွယ်မှုတွေမှာဆိုလို့ရှိရင်အသုံးပြုမဲ့ဟာ protein တွေလို့ခေါ်တယ် protein တွေထွက်ဖို့တော့ DNA ကနေပြီးတော့ protein ထွက်ဖို့တော့ခလဲမှာဂျာဂန်လုပ်ပေးတဲ့ဟာ RNA လို့ခေါ်တယ်ဒီ RNA ရှိတော့မှဒီ protein ကိုထုတ်လို့ရမယ်ပေါ့နော်ဒီ mRNA vaccine ဆိုတဲ့ဟာ mRNA ဆိုတဲ့ဟာရှိတော့ messenger RNA RNA သုံးမျိုးရှိရတဲ့မှာဒီ messenger RNA က protein ကိုဖြစ်ဖို့အတွက်သူကဟိုအဓိကပါဝင်လုပ်ပေးရတဲ့ဟာပေါ့နော်သူ့ရဲ့ concept ကဘာကိုအခြေခံလဲဆိုတဲ့အခါကျတော့ DNA ကိုမထည့်လိုက်နဲ့ RNA ကိုထည့်လိုက်တယ် mRNA ကိုထည့်လိုက်တယ်ဆိုလို့ရှိရင်ကဒီ mRNA ကနေ protein ကိုပြောင်းမှုလွယ်တယ်ဆိုတဲ့အခါကျတော့လူရဲ့ခန္ဓာကိုယ်ထဲကိုသူ mRNA ရောက်သွားပြီဆိုလို့ရှိရင်ဒီ mRNA ဒီ virus ရဲ့ mRNA အပိုင်းကလေးတစ်ခုပဲဖြစ်မှာပေါ့ virus ရဲ့ပုံစံလေး virus ဟိုအတုဖြစ်ဖို့အတွက်ကိုအထောက်အကူပေးမယ် mRNA တစ်ခုပေါ့အဲ့ mRNA တစ်ခုကခန္ဓာကိုယ်ရဲ့ရောက်မယ်ရောက်ပြီးသွားလို့ရှိရင်ခန္ဓာကိုယ်ကအာဒီ mRNA ကထွက်လာတဲ့ virus အတုကိုပြန်ပြီးတော့တုံ့ပြန်လိုက်မယ်အဲ့တုံ့ပြန်တဲ့ဟာဒီဒီ virus အစ်စ်ဝင်တဲ့ပုံစံလိုမျိုးအတိုင်းဖြစ်ပဲပေါ့နော်အဲ့ဒီဟာကြောင့်မလို့ဒီခန္ဓာကိုယ်ခုကအာမှာမှန့်ညံဆိုတဲ့ဟာတစ်ခုပေါ်လာပြီးတဲ့အခါကျရင်နောက်တကယ်လို့ကိုကတကယ် virus အစ်စ်နဲ့တွေ့တယ်ဆိုတဲ့အချိန်မှာဒီမှန်ညာနေပြီးတော့ဒီဟိုခုလာအနေနဲ့ပြန်ပြီးတော့တိုက်ထုတ်ပေးနိုင်တယ်ဒါကကာကွယ်ဆေးရဲ့သူ့ရဲ့ဟိုအခြေခံထားတဲ့ mRNA ကာကွယ်ဆေးကိုအခြေခံထားတဲ့ဒီသဘောတရားကိုပြောပြတာပါရှင်ဟုတ
်ဆိုတော့ကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတော့ဘယ်ပုံမှာမှမတည်ပါဘူ
းကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချရဘူးဆိုတာကဘယ်ဆေးမဆိုဆိုးကျွနိုင်ကောင်းကျွနိုင်ကိုရှင်းရတယ်အဲ့ဒီရှင်တဲ့အခါမှာဘေးကဆူဆူပြီးမပြောပါလောက်နေပြီးတော့ကောင်းကျိုးကပို့ပြီးအလေးတားတယ်အဲ့လိုမျိုးစီကောင်းတဲ့ကာကွယ်ဆေးတစ်ခုဆိုပြီးတော့ပြောရတာပေါ့ဘာလို့လဲဆိုတော့ဒီလိုဘေးကဆူဆူများတယ်ဆိုလို့ရှိရင်လူငယ်တွေခံနိုင်တယ်ဆိုရင်တော့မှယောဂအကန့်ရှိတဲ့လူတွေခံနိုင်မှာကလေးတွေခံနိုင်မှာလူကြီးတွေခံနိုင်မှာဒါမျိုးတွေရှိလာတယ်ပေါ့နော်အဲ့ဒါကြောင့်မို့လို့ပ
ါဟိုစမ်းတက်တဲ့အခါမှာအဆင့်ဆင့်စမ်းရတယ်ပေါ့နော်အဆင့်တုံးကြမှာစိတ်ချရတယ်လို့ပြောလို့ရတယ်ပေါ့
ဟုတ်ကဲ့ပါ။ဒါလည်းအစစ်တမကသူကလူ10ခန်းလောက်ကလေးနဲ့ခဏစမ်းလိုက်တယ်။စမ်းရတဲ့အချိန်ဒီအစစ်တမသူကဒါလူတွေကိုဘလောက်ပေးရမယ် dosage တွေကိုသူတို့မှန်းမယ်။အာနောက်ပြတဲ့အချိန်ဒီဟာဒီဘလောက်စိုးစိုးရရစိုးစိုးရရှိကြလဲဆိုတဲ့ဟာကိုစမ်းမယ်။နောက်ပြတဲ့အချိန် stage 2မှာကျရင်ဒီ stage 1ရဲ့နည်းနည်းပိုပြီးများတဲ့လူဦးရေပုံမှာလာပေါ့နော်။ရာခိုင်နှုန်းဖြစ်နိုင်တယ်။ထောင်ခိုင်နှုန်းတစ်ထောင်လောက်ဖြစ်နိုင်တယ်။အဲဒီ stage 2ကိုရောက်သွားပြီးတဲ့ခါကျရင်ဒီဟာဒီဘယ်လောက်အထိ phase ဖြစ်သမဲအေးလို့ရပြီလားဆိုတဲ့ဟာကိုအဲ့ဒါတွေကလူအများနဲ့နည်းပူဆန်းနေ phase 3ကိုရောက်တဲ့ခါကျမှလူကထောင်နဲ့ထိရတယ်5000 6000 8000တချို့ဆိုလို့ရှိရင် 3000 ခုဒီ Moderna ဆိုလို့ရှိရင်သူ 3000 နဲ့စပြီးဆန်းနေတယ်ဆိုတာဆန်းတဲ့လူများလာလေလေသူ့ရဲ့ဆိုးကျိုးကြောင့်ဟိုအဆုံးရှုံးမှုထိခိုက်နေတာဟိုတွေနည်းလာလေလေဆိုတာဟာ
ရုရှားအဆင့်တက်မှုပါဆိုလို့ရှိရင်အဆိုးကနေပြီးတော့ ချက်ချင်းကြီးအတီးပြုတ်ပေးလိုက်တယ်ပေါ့နော်ဒီလိုမျိုးအဆင့်ဆင့်ဆန်းတက်မှုတွေလုံးမလုံးမတေချာဘူးဆိုပြီးအခုစုံစမ်းမှုတွေလုပ်နေပါတယ်ဆိုတော့ဒါမျိုးပေါ့နော်ဒါကိုစိတ်ချရဲမချဘူးဆိုအဲ့ပုံမှာမူတည်ပြောရချင်တယ်နော
်ဟုတ်ကဲ့ပါကျွန်တော်ဖတ်ရတော့ဆိုရင်ရုရှားကဟိုအဆင့်3ကိုသူကဒီလိုမျိုးလူကြီးထောင်ဝင်နေနဲ့မစစ်လိုက်ဖဲနဲ့ပေါ့နော်သူကချင်းချင်းတန်းပြီးတော့ပေးလိုက်တယ်လို့မျိုးဖြစ်သွားတယ်ပေါ့နော်အဲ့ဒီခါကျတော့ဘာတွေဖြစ်နိုင်တယ်လဲဆိုတော့မမျှော်လင့်ထားတဲ့case တွေဖြစ်လာနိုင်တယ်ပေါ့ဒီဥမာစစ်တဲ့ကြည့်နည်းနည်းမှာကခုကအားဒီပုံစံမျိုးကတမျိုးတည်းဖြစ်ဖြစ်နိုင်တယ်ဟိုနည်းနည်းပဲကြွက်ကြတာမျိုးဖြစ်နိုင်တယ်လူကြီးထောင်ထဲရှိသွားတဲ့ခါကျတော့ခုကအနေအင်းပေါ်မှာပြီးတော့သူကဘယ်လောက်ဖျားတတ်မလဲနောက်သူ့ရဲ့ reaction ပေါ့ဘာလို့လဲဆိုတော့ဒီ cover ဖြစ်တယ်ဆိုတဲ့ဟာကဒီ virus အစ်စ်ကိုသူကဒီကိုယ်နိုင်ကြွန်းလို့ယောဂပေးနိုင်ကြွန်းလို့ထည့်ထားတဲ့ပုံစံမျိုးကိုပေးတာပါကာဗယ်သေးဆိုတဲ့ဟာလေဆက်ခါကျအနည်းဆုံးတော့ခန္ဓာကိုယ်ထဲမှာ foreign body တစ်ခုအနေနဲ့ဝင်သွားရတော့ကြာမှာခန္ဓာကိုယ်ကခုလာသူ့ကိုတုံ့ပြန်မှာဒီတုံ့ပြန်တဲ့အားဒီဘလောက်အထိမစိုးရသလဲမစိုးရဘူးလဲဆိုတဲ့ဟာကိုသူ့ကိုပြောဖို့ဘောင်နေနေကျင့်သွားတယ်ပေါ့နော်သူတို့ရဲ့လေ့လာမှုနည်းသွားတဲ့အချိန်မှာဒီကိုယ့်ရဲ့ယုံကြည်မှု confidence level ဆိုတဲ့ဟာရှိတယ် confidence level ဆိုတဲ့ဟာနည်းနည်းနည်းသွားတယ်ပေါ့
ဆိုတော့ဒီကာဝယ်ဆေးတစ်ခုကောင်းတယ်မကောင်းဘူးဆိုတာဘယ်လိုပြောနိုင်မှာလဲ
အကောင်းတဲ့ကာဝယ်ဆေးဆိုတဲ့ဟာဒီအကျိုးတကယ်ရှိတယ်နောက်ပြီးတော့ဘေးထွက်ဆိုးရိုးတွေလည်းနည်းတယ်ပေါ့နော်အဲ့ဒီဟာနှစ်ခုပြည့်စုံမှသာဒီဟာကိုပြည်သူတွေကိုပေးနိုင်တယ်ဆိုတဲ့ကာဝယ်ဆေးအကောင်းတစ်ခုဖြစ်တယ်ပေါ့အကျိုးရှိတယ်ဆိုတာတကယ်ရောအလုံးလုံးကလားတော်ကြနေဘေးထွက်ဆိုးရိုးလည်းမရှိဘူးတကယ်လည်းအလုံးမလုံးကူးခံတဲ့အခါကျလို့ရှိရင်တော့ခံလိုက်မယ်ဆိုတော့အဲ့လိုမျိုးဆိုလို့ရှိရင်မထိုးတာနဲ့ပြည်သူတွေဆိုတဲ့အကြောင်းအကျိုးလည်းရှိရမယ်နောက်ပြီးတော့ဟိုဘဏ္ဍာခါထိုးရမှာလေပေါ့နော်အခု Moderna ဆိုရင်တော့သူကနောက်ဆုံးသိရခါသူ့ကိုဖတ်ခါတင်ထိုးရမှာပေါ့နောက်အဲ့လိုမျိုးဘလိုပုံစံမျိုးပေးမှလဲ dosage ဘယ်လောက်ပေးမှလဲဒါမျိုးတွေအသေးစားအတိအကျထွက်ထားပြီးဆိုတဲ့ကာကွယ်ဆေးတစ်ခုပါနေပါကြီးလူတွေအနေနဲ့လည်းရုံကြီးစိတ်ချမ်းသာတာနဲ့ထိုးနိုင်တယ
်ငါကင်ဆာဝန်ကြီးရပြောကြခြင်းနဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့နေတဲ့ကဏ္ဍကိုဒီမှာပဲရန်လာလိုက်ပြန်စေနောက်တစ်ပတ်မှာကျွန်တော်ဆုံရအောင်နော်